သတင်းမီဒီယာဥပဒေမှာဖော်ပြထားတဲ့ပြစ်မှုတစ်ခုခုကိုကျူးလွန်တဲ့သတင်းသမားကိုအရေးယူတဲ့အပိုင်းမှာကောင်စီကိုအရင်ဆုံးတိုင်ကြားရမှာဖြစ်ပေမဲ့သတင်းသမားတွေလက်ရှိအရေးယူခံနေကြရတာမှာတော့တခြားဥပဒေပုံမှားတွေနဲ့တရားစွဲခံနေရတာမျိုးတွေဖြစ်နေပါတယ်။ဒါဟာဒီမိုကရေစီစံနှုန်းတွေနဲ့လွဲချော်နေသလိုမီဒီယာကောင်စီကကာကွယ်ပေးနိုင်တာမျိုးလည်းမရှိပဲပြရုပ်တက်တက်သားဖြစ်နေတဲ့အကြောင်းမီဒီယာနဲ့ဥပဒေတိုင်ဝိုင်းကပြောလိုက်ပါတယ်။ဒီအကြောင်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
သတင်းသမားတွေဟာပြောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့မီဒီယာဥပဒေနဲ့အရေးယူခံရတာမျိုးမဟုတ်ပဲမသက်ဆိုင်တဲ့ဥပဒေတွေရှေးကျရဲ့ဥပဒေတွေနဲ့အမှုဖွင့်အရေးယူခံရတာဟာဥပဒေလုံထုံလုံးကြီးရလွဲမှားနေရလို့ပြောင်စုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်က VOA ကိုပြောပါတယ
်။ဒါကြတော့ဥပဒေအရဆိုရင်တော့အဲ့လိုပြောလို့မရဘူးဗျာ။ဥပဒေအရထောက်ကူကကွန်ဆက်လုံးကိုတကယ်များဖွင့်ဆိုရင်ဥပဒေအရနောက်ကျတဲ့ဥပဒေအရရှေးကျတဲ့ဥပဒေကိုလွှမ်းမိုးတယ်ပေါ့နော်။ဒါကြောင့်မလို့ငါခါဝေတို့ဘာတို့ကိုအဲ့ဒရင်းမီဒီယာဥပဒေအရဒရင်းမီဒီယာသမားနဲ့ပတ်သက်လာရင်လွှမ်းမိုးတယ်။ဒါကြောင့်မလို့အဲ့ဒရင်းမီဒီယာသမားတွေကိုဒရင်းမီဒီယာဥပဒေနဲ့အရေးမကြီးပဲနဲ့ရှေ့ကျတဲ့ဥပဒေနဲ့အရေးကြီးပြန်တာဥပဒေအရမှားယွင်းပါတယ်လို့အဲ့ဒါကျွန်တော်အတိအကျပတ်ချက်ပေးပါတယ်ဗျာ
။ဒရင်းသမားတွေကိုမီဒီယာဥပဒေနဲ့အရေးမယူပဲတခြားဥပဒေတွေနဲ့အရေးယူရတာဟာအဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဒဏ်ငွေနဲ့ပြစ်ဒဏ်တွေဟာမမျှတတဲ့အတွက်တခြားဥပဒေတွေနဲ့အရေးယူနေရတာဖြစ်ကြောင်းတက်မတော်ဒရင်းမှန်ပြန်ကြားရေးဖွဲ့အတွင်းရေးမှူးဘုံမှုချုပ်စောမင်းထွန်းကဧပြီလ30နေပြည်တော်ပြန်ကြားရေးဌာနမှာလုပ်တဲ့မန်းတိုင်း၄ရက်တွေ့ဆုံပွဲသတင်းသမားတွေနဲ့အမေးအဖြေမှာပြောသွားတာဖြစ်ပါတယ
်။ကျွန်တော်ခဏခဏပြောရတာဒရင်းမီဒီယာဥပဒေမှာပြဋ္ဌာန်းထားပြီးအများဆုံးကကျွန်တော်ငွေသန်း10သိန်းငွေ3သိန်းလူတစ်ယောက်ကိုခမရကိုကျွန်တော်ရိုက်ပြောကြခမရကိုဟိုကြိုက်တယ်လို့ဆဲပြောကြခမရကိုငွေ3သိန်းကျွန်တော်ယောပြီးမယ်ခမရခံမလားဒါပဲရှင်းချင်းလေးရဲ့ခမရကိုခမရအမေကိုလည်းဆဲမယ်ခမရအဖေကိုလည်းဆဲမယ်ခမရအမျိုးမျိုးလည်းဆဲမယ်ခမရကိုလည်းဆဲမယ်ဆဲပြီးရင်ခမရကိုငွေ3သိန်းယောပြီးမယ်တော့ခမရခံမလားဘယ်လိုဖြစ်မလဲဒါပဲ
သတင်းသမားတယောက်ကိုရေးယူမယ်ဆိုရင်မီဒီယာကောင်စီရဲ့နှိမ့်နှိုင်းတာကိုအရင်ဆုံးလက်ခံဖို့မပြေလည်တဲ့အခါမှာသက်ဆိုင်ရာတရားရုံးမှာတရားစွဲဖို့ကောင်စီဘက်ကတောင်းဆိုထားပေမဲ့တရားစွဲအဖွဲ့အစည်းကလေးမထားကြောင်းမီဒီယာဥပဒေနဲ့သာတရားစွဲဖို့တတ်မတော်တဲ့အစိုးရကိုအကြံပြုထားကြောင်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှုနှင့်ဦးတာလုံဆောင်ထက်ကအခုလိုပြောပါတယ
်ဒါကမဟုတ်သူချလိုက်လေဆဲပေါ့ဒီဒါမျိုးလည်းသူကပြောတာအဲ့တော့ဟိုဒီကအခုဟာကကျွန်တော်တို့ကတစ်ခါတစ်ခါရန်သူတွေသဘောထားလို့ရဒေမီဒီယာကျွန်တော်လည်းဒီဆိုင်ဒီချောင်းရဲ့ဒီပုဂ္ဂိုလ်ရှိအကြောင်းလေးမှာချက်စွမ်းနေနေရတယ်ပါနေတော့နော်အဲ့တော့ငါတို့ကြီးလို့ငါတို့စော်လို့ငါတို့ရဲ့လုံလောက်ကိုနောက်ဆက်လို့ဆိုတဲ့ဟိုပေါ့နော်အမုန်းတရားအခြေခံရှိတဲ့စိတ်နဲ့ဒေမီဒီယာကိုဆက်ဆံနေလို့ဒီရှိရင်ဒီတိုင်းကြီးရဲ့ဘုဂ္ဂိုလ်ရှိတဲ့အကြောင်းလေးပေါ့နော်အဲ့တော့ဒေမီဒီယာလက်သက်ခွင့်ရအောင်ကျွန်တော်ယူနောက်ပိုင်းမှာအခြေအနေသုံးပါမယ်လို့ရှိပါ
တယ်။သတင်းမီဒီယာဥပဒေပုံမှန်စနစ်မှာမီဒီယာကောင်စီရာစာနယ်ဇင်းသမားတွေနဲ့ပတ်သက်ပြီးလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောထားပေမဲ့တကယ်တမ်းကောင်စီရဲ့လုပ်ပိုင်ခွင့်အပေါ်မှာမေးခွန်းထုတ်နေကြပါတယ်။ဥတာလုံဆောင်ထက်ကအခုလိုဆက်ပြောပါတယ
်။ဥပဒေမှာတော့ကြီးထားတာလွတ်လပ်စွာလုပ်နိုင်တယ်ဆိုပြီးတော့မှန်ပါတယ်လွတ်လပ်စွာလုပ်နိုင်တယ်။ဒါပေမဲ့ဘာလို့လွတ်လပ်စွာလုပ်နိုင်တာလဲဘယ်လိုသိချင်မှဝင်ပြီးတော့ဟိုကောင်စီနဲ့ဟလာဟိုအခြားနိုင်ငံတွေထိန်းချုပ်ရမယ်ဆိုပြီးကြီးကြီးကျယ်ကျယ်ပြဋ္ဌာန်းထားတာမရှိဘူး။ရှိရတဲ့ကြောင့်လို့ဒီလိုထုတ်တာမျိုးတိုက်ရင်တော့ကောင်စီကိုတိုက်စားနိုင်တယ်လို့ပဲကြီးထားတာ။တိုင်းတိုင်းနဲ့တိုင်းပေါ့နော်။အဲ့တော့မတိုင်းတဲ့အတွက်ကြောင့်လို့တရားဥပဒေတိုင်းရဲ့သွားတယ်။ရဲစခန်းတွေမှာအမှုပြင်းနေတဲ့တက္ကသိုလ်တွေတက်။အဲ့တော့အခုလက်ရှိနေထားရရတော့ဒီပြည်ကောင်စီကဘာမှလုပ်နိုင်စွမ်းမရှိတဲ့ကြာရုပ်တက်ကောင်စီဖြစ်နေတာ။
ဒီအပိုင်းအတွင်းမှာရခိုင်ပြည်နယ်စစ်တွေမျိုးအခြေဆိုင် DMG သတင်းဌာနအေဒီတာချုပ်ဦးအောင်မင်းဦးနဲ့အဖွဲ့ကိုမတရားအသိမ်းဆက်သွယ်မှုဥပဒေပုံမှန်18နဲ့တရားစွဲခံထားရတဲ့ကိစ္စလည်းရှိပါတယ်။ဒီလိုဥပဒေပုံမှန်တွေနဲ့တရားစွဲရတာနဲ့ပတ်သက်ပြီး DMG သတင်းဌာနတာဝန်ခံအေဒီတာဦးအေကရစ်က VOA ကိုအခုလိုပြောပါတယ
်။ဒီအဓိကတော့ဒီရခိုင်ပြည်နယ်စစ်နဲ့ပတ်သက်ဖို့ပြီးတော့ဟိုလို EMD ရော RK တို့လည်းဆွေးနွေးတာလည်းရှိရလေ။ဆိုတော့တစ်ဖက်မှာတင်ကြည့်လိုက်ပြင်လဲဒါကျွန်တော်ထင်တယ်ဗျအဲ့ဒီတင်မီဒီယာဥပဒေဆိုတာကိုဒီကကလူတွေကသိပြီးတော့ဟိုကရှိတယ်လို့တော့မထင်ဘူးပေါ့နော်အဲ့လိုလူမျိုးတော့အဲဒီ technique ရဲ့ဒါသူတို့က66တင်းနဲ့ဆွေးမယ်ဟိုကနဲ့ဆွေးမယ်ဆိုပြီးတော့လာတာလေဘလို့ဟော
မကြသေးခင်ကလည်းမြောက်မှတ်တမ်းစောင်းမဖော်ပြခဲ့တဲ့AOD သတင်းဌာနနဲ့ရခိုင်ရေးကိစ္စတွေကိုဖော်ပြခဲ့တဲ့ RFA သတင်းဌာနကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲထားသလိုရာဇသက်ကြီးဥပဒေအခန်း27အတရေဖြတ်မှုဥပဒေပုံမှ900ဂါကြီးနဲ့လည်းစွဲဆိုထားပါတယ်တကဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အဆင့်ကိုတုံ့တက်ဖော်ပြနေရဲ့နယ်စည်းမထသတင်းတောက်များအဖွဲ့ထုတ်ပြန်ကြေညာချက်အရဆိုရင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကျဆင်းနေစေဖြစ်ပြီးကမ္ဘာအဆင့်138မှာရှိနေပါတယ်သတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Norway, Sweden နဲ့ Finland နိုင်ငံတွေဖြစ်ပါတယ်မြန်မာနိုင်ငံဟာ2018မှာအဆင့်139ရှိခဲ့ပေမဲ့လက်တလောအခြေအနေကြောင့်2019မှာကျဆင်းနေသွားပြီး 138ကိုရောက်ရှိခဲ့ရာဖြစ်ပါတယ်။